လာပါခင်ဗျာအခုမြန်မာနိုင်ငံရဲ့ကျန်းမာရေးစီမံစောင့်ရှောက်မှုလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့အတွက် Washington DC မြို့တော် VOA American အသံ TV Studio ထဲမှာရောက်ရှိနေတဲ့သူတွေကတော့အခုကျွန်တော်ရဲ့ဖေးဘက်မှာရှိနေတဲ့သူကမြန်မာနိုင်ငံအမျိုးသားလွှတ်တော်ရဲ့ကျန်းမာရေးဆိုင်ရာကော်မတီဥက္ကဋ္ဌဗမောက္ခဒေါက်တာဦးတန်းဝင်းပ
ါ
နောက်ဒီဘက်အစွန်ကဆရာကတော့ပြည်သူလွှတ်တော်ရဲ့အမျိုးသားဒီကျန်းမာရေးဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌဒေါက်တာဆန်ရွှေဝင်းပါခင်ဗျာအခုလိုလာရောက်တဲ့အတွက်ဟိုကျေးဇူးမင်းမြန်ွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်အဲ့တော့အဓိကအဖြစ်တော့ကျွန်တော်တို့စတင်တာကဒီမြန်မာနိုင်ငံရဲ့ကျန်းမာရေးစီမံစောင့်ရှောက်မှုလုပ်ငန်းတွေနဲ့ပတ်သက်လို့ပေါ့နော်အခုအစိုးရအသစ်နဲ့လွှတ်တော်တက်လာပြီးရဲ့ဟိုနောက်ပိုင်းမှာပေါ့နော်အခုဒီ6လအတွင်းမှာဟိုထူးခြားတဲ့တိုးတက်မှုလေးတွေရှိခဲ့ရင်ဒါလေးတွေကိုအရင်ဆုံးကျွန်တော်ပြောပြပါလားခင်ဗျာဆရာကပဲစတင်ကောင်းမယ်ထင်ပါတယ်ဟုတ်ကဲ့
အစိုးရတဲ့တက်လာတဲ့အချိန်မှာတော့အခုကဝန်ကြီးကျမကြီးဝန်ကြီးဒေါက်တာဦးမြင့်ထွေးဦးဆောင်ပြီးတော့ကျမကြီးဝန်ကြီးဌာနလှုပ်ရှားနေပေါ့ထူးခြားမှုအနေနဲ့တော့တကယ်တမ်းပြောရရင်တော့တိတ်ထူးထူးခြားခြားကြီးတော့အကြောင်းလဲပါမှမရှိသေးပါဘူးခင
်ဗျဟုတ်ကဲ့အဲ့တော့ဟိုဒီလိုလွှတ်တော်200စလုံးနဲ့ပတ်သက်နေရဲဆိုတော့ကျွန်တော်အဓိကမေးချင်တာအထူးသဖြင့်ဒီဘတ်ဂျက်ရေးရာတွေကိစ္စနဲ့ပတ်သက်တော့အဲ့အဲ့ဒါတွေနဲ့ပတ်သက်လို့ရှိရင်ဘာတွေများထူးခြားမှုရှိလဲခင
်ဗျအဘတ်ဂျက်ရေးရာတော့အခုဒုတိယ6လပတ်အတွက် budget ကိုတော့ပြန်လဲစီစဉ်တာအခုပြီးခဲ့တဲ့ဒီအခုလက်ရှိသုံးနေ1956 budget ကပြီးခဲ့တဲ့အစိုးရကဆွဲသွားတာ ਉਹ ဒါပေမဲ့ဒီ6လ budget review ကိုတော့ကျွန်တော်တို့ဒီလွှတ်တော်အသီးသီးကနေပြီးတော့ကော်မတီတွေကနေပြီးတော့မှသက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ budget တွေကိုစီစဉ်ရပါတယ်စီစဉ်ဖို့အဖွဲ့လေးတွေဖွဲ့ပါတယ်အဲ့ဒီမှာတော့ကျွန်တော်တို့ကျန်းမာရေးနဲ့ပညာရေး budget အနေနဲ့တော့ကျွန်တော်တို့ကဘာမှဖြတ်တောက်တာမျိုးမလုပ်ဘဲနဲ့ဒါကျွန်တော်တို့အခုအစိုးရရဲ့မူဥဆောင်ပါတီရဲ့မူအနေနဲ့ကျွန်တော်မဖြတ်မတောက်ဖက်နဲ့ဟောကျွန်တော်တို့ခွင့်ပြုလိုက်ပါတယ်ကျန်တဲ့ဝန်ကြီးဌာနတွေမှာတော့ဖြတ်တာတွေပြင်တာတွေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီ budget ကိစ္စတွေကိုပြောရဲဆိုတဲ့နေရာမှာအခုမြန်မာနိုင်ငံမှာကကျန်းမာရေးအသုံးစရိတ်နဲ့ပတ်သက်လို့ပေါ့နော်ဒါကအသုံးစရိတ်ကဟိုတခြားဘေးပတ်ဝန်းကျင်နိုင်ငံတွေနဲ့ရှင်လိုက်ရင်ရောတကဘာလုံးနဲ့ရှင်လိုက်ရင်ပါပေါ့နော်တော်တော်လေးကိုအသုံးစရိတ်ကနည်းနေသေးတယ်ဆိုတော့ဆရာတို့ရဲ့ဒီအခုလွှတ်တော်တက်တန်းမှာအဲဒါဟိုပို့ပြီးတော့တိုးတက်မှုတွေရှိလာအောင်အဲဘယ်လိုရွေချက်ထားပြီးလှုပ်ဆောင်မှုဟိုပြန်ပြီးတော့ညှိနှိုင်းမှုဟိုစီစဉ်နေတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာလက်ရှိကတော့ကျွန်တော်တို့က GDP ရဲ့ 1% အောက်နည်းနည်းလေးနဲ့ကျွန်တော်ပေးနေပါတယ် government expenditure ရဲ့ 4% လောက်တော့ကျွန်တော်တို့ပေးနေတယ်ဒါမဲ့လို့ကမ္ဘာကျန်းမာရေးဖွဲ့ရဲ့ရည်မှန်းချက်ကတော့ at least GDP ရဲ့ 5% လောက်ထိတက်ဖို့လို့တက်ခါကြတော့ဒီလက်ရှိ budget ကတော့ပြီးခဲ့တဲ့ဆိုတာချခဲ့တဲ့ budget ဖြစ်ပါတယ်အခုလာမဲ့ budget အစ်စ်ကိုကြာရင်တော့ကျွန်တော်တို့ကဒါတွေကိုတိုးတက်ပြီးတော့ရရှိအောင်ကျွန်တော်တို့အများကြီးဆွေးနွေးတိုင်ပင်နေပါတယ်ခင်ဗျ
အဲ့တော့ကျွန်တော်တို့ကဒီတာမန်လူတွေနားလည်နိုင်အောင်ပေါ့နော်အကြမ်းပင်းအဖြစ်ပေါ့နော်မြန်မာနိုင်ငံမှာဟိုဟိုအစိုးရအနေနဲ့လူတူးချင်းစီအတွက်ကျန်းမာရေးကိုကြံ့ငွေတစ်နှစ်ကိုဘယ်လောက်လောက်နှုန်းနဲ့သုံးနေတယ်လဲခင်ဗျအ
ခုကဒေါ်လာနဲ့တွက်မယ်ဆိုရင် 12 ဒေါ်လာနဲ့ 15 ကျားတော့ရှိတဲ့ခါကျတော့ကျွန်တော်က 1,000 ခွဲလောက်ထိသုံးနေတဲ့ပုံပဲရှိပါတယ် per head ပေါ့ခင
်ဗျတူး
ချင်းကိစ္စဟုတ
်ကဲ့အဲ့ဒါကဒီအိနီးချင်းနိုင်ငံတွေအထူးသဖြင့်ထိုင်းနိုင်ငံပေါ့ကျွန်တော်တို့အနည်းဆုံးဆိုရင်ရှင်းလိုက်ရဘလို့ရှိမလဲခင်ဗျ
တော်ကွာပါတယ်ခင်ဗျာသူတို့က300ကျော်လောက်ထိသုံးပါတယ
်အဲ့ဒါဒေါ်လာ300
ဒေါ်လာ300ကျော်လောက်ထိသုံး
တယ်အင်းကြီးချင်းထိုင်းနိုင်ငံမှာကဒေါ်လာ300လောက်သုံးတယ်ကျွန်တော်တို့ကအခုလက်ရှိကဒေါ်လာ
15လ
ောက်ရှိတယ်ဒါပေမဲ့ကျွန်တော်တို့အခုဟိုပြောကြရမယ်ဆိုရင်ပေါ့နော်ဒီ budget ကဟို400ခိုင်နှုန်းကနေပြီးတော့အခုဟိုဟိုရည်မှန်းချက်အရ100ခိုင်နှုန်းထိတက်တယ်ပဲထားပါအောင်တော့
ဟုတ်က
ဲ့မြန်မာနိုင်ငံကအထူးသဖြင့်ဒီ GDP ဟိုပြည်တွင်းဝင်ငွေ
ဟုတ်ကဲ့
under ကိုနည်းတဲ့နိုင်ငံဆိုတော့ရာခိုင်နှုန်းဘလောက်တက်တဲ့ဟိုအိနီးချင်းနိုင်ငံဖြစ်တဲ့ဒီဒေါ်လာ300ကိုမှီဖို့ဆိုတာကမဖြစ်နိုင်တော့ဘူးဟုတ်ကဲ
့ချက်ချင်းကတော့မဖြစ်နိုင်သေးပါဘူးခင်ဗျချက်ချင်းအချိန်တစ်ခုယူအောင်ပါပ
ါဟုတ်ကဲ့အဲ့တော့ဒါက budget ပိုင်းပေါ့နော
်
ဒါပေမဲ့ဒီကျန်းမာရေးစီမံစောင့်ရှောက်မှုလုပ်ငန်းမှာအခုကျွန်တော်တို့နားလေတော့ပေါ့နော်1988မတိုင်ခင်တော့ဆိုလို့ရှိရင်ဆရာတို့လည်းသိပါတယ်ဒါဟိုနိုင်ငံတော်ကနေပြီးတော့ socialist စနစ်နဲ့နိုင်ငံတော်ကနေပြီးတော့ဟိုပံ့ပိုးပေးတဲ့ကျန်းမာရေးဆောင်ရှားမှုအဲ့ဒီနောက်ပိုင်းမှာဈေးမျှပေးဆိုပြီးတော့ဈေးကွက်စီးပွားရေးနဲ့အညီဖြစ်လာတယ်အခုကျွန်တော်တို့ဒီဒီမိုကရေစီအစိုးရလက်ထက်မှာလက်ရှိကျင့်သုံးနေတဲ့စနစ်ကိုဘယ်လိုနာမည်ပေးရမလဲခင်ဗျာဒါဈေးမျှပေးရလားဘယ်လိုနာမည်လို့ပြောမလဲကျွန်တော်တို့
လက်ရှိဒီပြီးခဲ့တဲ့အစိုးရလက်ထက်မှာတော့ကျွန်တော်ဈေးမျှပေးစနစ်ကိုမလုပ်ဘူးဆိုပြီးတော့ပြောထားပါတယ
်ဟုတ်ကဲ့
အလိုပဲနဲ့ကျွန်တော် FOC ပေါ့လေ Free Medical Care Free of Charge ဆိုပြီးတော့ဈေးဝင်နေအားလုံးမှာဈေးဝပစ္စည်းအားလုံးကိုကျွန်တော်တို့ပေးနေပါတယ်ခင်ဗျာဒါမဲ့ဒါကလည်းပဲလောလောဆယ်မှာအဆင်ပြေနေရဆိုရေရှည်မှာတော့ကျွန်တော်တို့တည်တံ့မှု sustainable issue ကတော့ကျွန်တော်တို့အများကြီးရှိတယ်ဒါလေးလည်းကျွန်တော်ပြန်ပြီးတော့လေ့လာသုံးသပ်နေပါတယ်
ဟုတ်ကဲ့အဲ့ဒါစိတ်ဝင်စားကြပါ
ဟုတ်ကဲ့
ဟိုဈေးမျှပေးစနစ်ကနေပြီးတော့ ဒီလုံးဝအခမဲ့ကျမ်းမာရေးစောင့်ရှောက်မှုစနစ်ဆိုတာကအရင် socialist စနစ်ကပုံစံမျိုးပြောင်းသွားခဲ့တာဒါသမ္မတဦးသိန်းစိန်လက်ထက်
ဟုတ်ကဲ့ပါ budget တွေတော့အများကြီးတိုးပစ်လိုက်တာအဲ့ဒီတော့အရင်တော့ဆို 1% လောက်ပဲရှိပါတယ်ကျွန်တော်တို့အစိုးရသုံးစိတ်က100ခန်းလောက်ရှိတာနေ400ခန်းတော့ဒီတိုးပစ်လိုက်တယ်တိုးပစ်တဲ့အများစုကတော့ကျွန်တော်တို့ဒီ FOC လူနာစုရဲ့စေဝါးရရှိရေးကိုအဓိကထားပြီးဆောင်ရွက်ခဲ့တာဖြစ်ပါတယ်လောလောဆယ်တော့ဒီတိုင်းလေးပဲဆက်ဆောင်ရွက်နေပါ
အဲ့တော့ဆရာကအထူးသဖြင့်ဒီကုသရေးပညာရေးဘက်မှာလည်းတော်တော်လေးဟိုဆောင်ရွက်လာတယ်ဆိုတော့အဲ့ဒီစနစ်ကလက်ရှိအားဖြင့်ပြည်လဲလို့ပြောလို့ရမှာကျွန်တော်တို့အနေနဲ့ကတော့များသောအားဖြင့်တော့တရင်းနေမှာကြားနေရတာပေါ့နော်ဟိုလူဟိုဟိုဆေးရုံနေမှာဆေးဝါးတွေအခမဲ့ပေးတယ်စောင့်ရှောက်မှုပေးတယ်ဆိုရင်လည်းအခြေခံဆေးပစ္စည်းအားစလုံလောက်တဲ့အနေအထားမျိုးမှာမရှိဘူးနောက်ပြီးတော့ဟိုစမ်းသပ်မှုတွေပေါ့နော်နည်းနည်းဈေးစကားများမဲ့စမ်းသပ်မှုတွေဆိုရင်လည်းလုံမပေးနိုင်တဲ့အနေအထားတွေရှိနေတယ်ဆိုတော့ဒီစနစ်ကဒီပုံတိုင်းပဲဆက်သွားမှာလားခင်ဗျာ
အဒီပုံတိုင်းသွားဖို့တော့ရေရှည်မှာကြတော့ခုန sustainability ပေါ့ထိမ့်သိမ့်နိုင်မှုကမလွယ်ကူပါဘူးပြည်သူတွေဘက်ကတော့ဒီဆေးဝါးတွေအထက်မဲ့အထူးသဖြင့်ဒီပြည်ပလူနာဌာနမှာပေါ့နောက်တစ်ခါခွဲတဲ့စိတ်တွေဆေးုံတက်တယ်ဆိုရင်လည်းပဲတော်တော်များများရရှိတဲ့အတွက်ပြည်သူတွေဘက်ကတော့ဝန်သားရအဆင်ပြေတာပေါ့ဒါပေမဲ့လက်တွေ့မှာကြတော့ဒါကိုရေရှည်ထိမ့်ထားဖို့ဒီဗန္ဒာရေးချင်းတွေကမဖြစ်နိုင်ပါဘူးနောက်တစ်ချက်ကကြတော့လေဟိုခုလောလောဆယ်မှာကိုကဒါနဲ့တူတူတစ်ဖက်ကပြည်သူတွေကိုကျွန်တော်တို့ဆေးတွေဆေးဝါးတွေပေးလိုက်တယ်ဆေးရုံတွေမှာအားကိုးလာတာဝန်သားဆရာဖြစ်ပြီးမယ်ဆေးရုံတွေမှာတော်တော်ကြီးကိုအဲ့တော့ဝန်ဖီစည်းသွားပါတယ်ဝန်ဖီစည်းလာတဲ့အတွက်ကြောင့်တစ်ဖက်မှာကျွန်တော်တို့ကတိုးလာတဲ့လူနာတွေနဲ့ညှတတဲ့ကျမကြီးဝန်ထမ်းတွေပေါ့ဆရာဝန်တွေသူနာပြုတွေကအသင့်မရှိသေးတဲ့အတွက်အဲ့ဒီထက်အမှလည်းပို့ပြီးတော့တစ်ဖက်နဲ့တစ်ဖက်အမြင်ဆောင်တာလေးတွေတင်းမာမှုလေးတွေဖြစ်လာပါတယ်နောက်တစ်ချက်ကကြတော့လေဒီပြည်သူတွေကညှော်လင့်ချက်ကအများများတာကိုအဲ့တော့ဆရာခုနမေးသလိုမျိုးပဲဆေးရုံရောက်လာပြီဆိုရင်ကိုဘာမှဝယ်စရာမလိုတော့ဘူးလို့ထင်နေကြတယ်တမန်ရိုက်ရိုက်ဘာစမ်းသပ်မှုပဲလို့လို့ဘာမှပေးစရာမလိုတော့ဘူးလို့ထင်နေကြတယ်တကယ်တမ်းကဟို budget ခွင့်ပြုသလောက်ပဲဆေးရုံတည်ုံကြီးရဲ့သူတို့ရှိတဲ့အင်းအားနဲ့လောရတာဖြစ်တဲ့အတွက်အကုန်လုံးကိုတော့လွှမ်းချုပ်ပြီးပေးနိုင်တာမဟုတ်သေးဘူးအဲ့ဒီအချိန်မှလည်းပဲပြည်သူတွေကနေပြီးတော့မှကျွန်တော်တို့ကျမကြီးဝန်ထမ်းဆရာဝန်ဆရာမတွေအပေါ်မှာအမြင်ဆောင်တာလေးတွေဒါကိုဘာကြောင့်မပေးနိုင်တော့ဘာကြောင့်သူကြတော့မရတာတော့ဆိုတာမျိုးလေးတွေလည်းဖြစ်လာတဲ့အတွက်ဒါရည်ရှည်တော့နိုင်ငံတကာမှလည်းဘယ်နိုင်ငံမှမှအစအဆုံးဟိုဆရာပြောသလိုကျွန်တော်တို့ socialist ခေတ်တုန်းကပေးခဲ့တယ်ဆိုတော့ကလည်းပေးတယ်သာပြောတာပါအကုန်လုံးပေးနိုင်တာမှမဟုတ်တာပဲ
အ
ဲ့တော့နိုင်ငံတကာမှလည်းမပေးနိုင်ပါဘူးမပေးနိုင်တဲ့အတွက်တကယ်တမ်းဆိုတော့ဒီဘန္ဒာရေးကျမကြီးအသုံးစိတ်ဘန္ဒာရေးအတွက်ကိုတခြားနည်းနဲ့ပေါ့
ဟို
ဖြည့်ဆည်းဖို့တော့လိုတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာဟိုအထူးဖြင့်ဟိုမဘရီနိုင်ငံဗြိတိန်နိုင်ငံမှာဆိုလို့ရှိရင် NHS ဆိုတဲ့ system နဲ့ဒီနိုင်ငံတော်ကဟိုပေးတာအပြင်ကိုလူလူကဟိုလာကတွေကနေပြီးတော့ထည့်ဝင်ပေးရတဲ့ဟိုဟိုဟာလေးတွေကောက်ခံလေးတွေနဲ့ပြန်ပြီးတော့လူမှုဖွံ့ဖြိုးရေးကိုဟိုကြောက်ကြံပေးတာရှိပါတယ်ဟိုအလားတူပဲဟိုအင်ဂျင်းချင်းနိုင်ငံတွေမှာဆိုလို့ရှိရင်အထူးဖြင့်ထိုင်းနိုင်ငံမှာဆိုလို့ရှိရင်ဒီ safety net လို့ခေါ်တဲ့ဒီလူမှုဖွံ့ဖြိုးရေးအဓိကကျတဲ့ကျန်းမာရေးကိစ္စမှာဟိုအာမခံကြီးကြိုတင်ထည့်ဝင်ပြီးတော့ဟိုတံပိုးမှုတွေလုံနေတာတွေ့ရပါတယ်အဲ့လိုစနစ်မျိုးကကျွန်တော်ကြားမိလက်တော့ကတော့2009ခုနှစ်လက်လောက်တုန်းကနေတွေ့တယ်မြန်မာနိုင်ငံမှာကျန်းမာရေးအာမခံစနစ်ထားဖို့ဆိုပြီးတော့
စခဲ့ပါတယ်ဟို
ပြောခဲ့တာရှိတယ်အဲ့ဒါကရောအခုဘယ်လိုအခြေအနေရောက်နေပြီလဲခင်ဗျာ
တိတ်ပြီးတော့ကျွန်တော်ဟို functional ဖြစ်တယ်ပေါ့နော်တေချာအလုံးဖြစ်နေတဲ့အဆင့်မရောက်ပါဘူးကျွန်တော်တို့တောင်တေချာမသိပါဘူးအဲ့တော့မြန်မာနိုင်ငံမှာကျတော့ဒီဘန္ဒာရေးကလူမှုဖူလုံရေးကတော့ဒါကျွန်တော်တို့ကလေးကလေးရှိတာပေါ့ဒါပေမဲ့တကယ်တမ်းလူမှုဖူလုံရေးကသူလွှမ်းချုပ်နိုင်တာကလည်းဒီဝန်ထမ်းတွေဒီ formal sector ခေါ်တာပေါ့အဲ့တော့ဒီ
အစ
ိုးရဝန်ထမ်းနဲ့ကုမ္ပဏီဝန်ထမ်းတွေလောက်ဆိုတာဒါတကယ်တက်ကနေနှစ်ရာခိုင်နှုန်းလောက်ပဲရှိပါတယ်အဲ့တော့ကျွန်တော်တို့စီမှာဝန်ထမ်းဆိုတာလည်းဒီ informal sector ပို့ပြီးတော့များတာ哦ဆိုတော့သူတို့အတွက်လည်းလွှမ်းချုပ်မှုမရှိပါဘူးဟိုအင်္ဂလိပ်စနစ်ကတော့ NHS ကတော့တကယ်တမ်းသူတို့ကဒီဝင်ငွေကုန်တွေကနေကိုအကုန်လုံးလွှမ်းချုပ်ပြီးတော့လုပ်ပေးတာပေါ့ခင်ဗျာအခုကျွန်တော်တို့ဒီမှာအဲကမ္ဘာမှန်မှာလာပြီးတော့ကျွန်တော်တင်တန်းဆွေးနွေးပေါ့လေတက်ရောက်နေရှေ့ရတာကာလမှာလည်းဒါတွေပဲဆွေးနွေးကြတာနိုင်ငံတကာမှာဒီလွှမ်းချုပ်နိုင်မှုတို့ကတခြားစနစ်တွေအများကြီးလိုပါသေးတယ်အဲ့တော့နိုင်ငံတကာပုံစံမှာလည်းသူတို့လည်းအခက်အခဲတွေရှိတယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာကျတော့တောက်လျှောက်လုံးကအစိုးရဘတ်ဂျက်ကပဲသုံးတယ်ဒီလူမှုဖွံ့ဖြိုးရေးဆိုတာနည်းနည်းလေးပဲလွှမ်းချုပ်မှုရှိတဲ့အတွက်ကြံတဲ့ဟာကိုဘယ်ကနေပြီးတော့ဒီကျမကြီးအသုံးစိတ်ဟိုလုံမလဲရိုးရိုးလဲရိုးရိုးအစိုးရဘတ်ဂျက်တိုးပေးရုံနဲ့လဲလွှမ်းချုပ်နိုင်မှာလဲမဟုတ်ပါဘူးအဲ့ဒီတွင်မှာဘယ်လိုလုပ်မလဲဆိုတာကိုတော့ဒါဆက်လက်ပြီးတော့ဆွေးနွေးစဉ်းစားကြရမှာပါ
ဟုတ်ကဲ့ခင်ဗျအဲ့တော့ဆရာတို့အနေနဲ့ဒီအခုလောလောဆယ်လွှတ်တော်မှာကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်နေတဲ့ဟော အဲမြို့သားလွတ်တော်မှာရောပြည်သူလွတ်တော်မှာရောဟိုလွှမ်းမိုးနေတဲ့လွတ်တော်ပေါ့နော်အဲ့တော့မူဝါဒပိုင်းဆိုင်ရာမှာတော့ဟိုအငင်းခုံတွေဖြစ်လာမယ်လို့တော့ကျွန်တော်တို့အနေနဲ့ယူဆကြရမှာရှိဘူးဒါပေမဲ့လည်းလာပြီးခဲ့တဲ့6လတာကာလအတွင်းမှာဆရာတို့ရဲ့ဒီကျမ်းမာရေးကော်မတီတွေဒါမှမဟုတ်လို့ရှင်လည်းဒီကျမ်းမာရေးဘက်ကိုစိတ်ပါဝင်စားရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကျမ်းမာရေးစီမံစောင့်ရှောက်မှုမူဝါဒပိုင်းဆိုင်ရာမှာအပြောင်းလဲတွေတစုံတရာလုပ်ဖို့ဟိုရေးဆွဲလာတာတွေတင်ပြလာတာရှိပြီလားခင်ဗျာ
ကျွန်တော်ဆွေးနွေးပွဲတွေတော့လုပ်ဖြစ်ပါတယ်ခင်ဗျာဆွေးနွေးပွဲကတော့ကျွန်တော်4ချိန်5ချိန်လောက်အထိလုပ်ပါတယ်ကျွန်တော်တို့မြောက်ပဲဥဆောင်ပြီးတော့ကျွန်တော်လွတ်တော်ကိုယ်စားလှယ်များတွေကကျွန်တော်တို့ရဲ့ကျန်းမာရေးကော်မတီဝင်တွေရဲ
့
သူတွေတော့ကျန်းမာရေးကဏ္ဍဆရာဝန်တွေသွားပဲဆိုင်ရာဆရာဝန်တွေတီကူဆရာဝန်တွေပေါ့လေဒါရင်တော့ကျွန်တော်ဆွေးနွေးပွဲ၄ခါလောက်ကျွန်တော်လုပ်ပြီးပါပြီ
တ
ိုးတော့လည်းဓာတ်ရိုက်ကိုပြောင်းလို့ကတော့ကျွန်တော်တို့အနေနဲ့ဓာတ်ရိုက်ပြောင်းလို့တော့မရဘူးကျွန်တော်တို့ကအကြံပြုရမှာပေါ့အစိုးရဖွဲ့ကနေပြီးတော့မူဝါဒပြောင်းဖို့ဒါတွေလည်းလုပ်နေပါတယ်အဲ့တော့ကျန်းမာရေးဝန်ကြီးဌာနကလည်းအခုလောလောဆယ်မှာတော့ဆရာဦးမြင့်ထွေးကတော့ကျွန်တော်ပြည်သူ့ကျန်းမာရေးပါရဂူအနေနဲ့ကျွန်တော်ဥဆောင်လာတာပေါ့လေဒါလည်းထူးခြားမှုတစ်ခုပါပဲခင်ဗျအရင်ခါတိုင်းကတော့ကျွန်တော်တို့ကတမတော်ကအရာရှိတွေရဲ့တော့အထူးကုဆရာဝန်ကြီးတွေဥဆောင်လာတဲ့နှစ်ပေါင်းများပါပြီပြည်သူ့ကျန်းမာရေးကအခုမှဥဆောင်လာတာဖြစ်တဲ့အတွက်ဆရာအနေနဲ့လောက်ကန်ကြာချီတာလေးအများကြီးပဲလုပ်နေပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ပြည်သူ့ကျန်းမာရေးစီမံကိန်းခေါ်ပါတယ
်ဟုတ်ကဲ့
National Health Plan ပေါ့လေအဲ့ဒါကိုတော့အခုပုံစံသင့်နဲ့ကျွန်တော်အခုလောလောဆယ်လုပ်နေပါတယ်ခင်ဗျအရင်တော့နိုင်ငံတကာထောက်ပံ့ကြေးပေါ်မှာမူတည်ရတာဖြစ်တဲ့အတွက်နိုင်ငံတကာရဲ့ပုံစံအတိုင်းပဲကျွန်တော်တို့လုပ်ရပါတယ်အခုကတော့ကျွန်တော်ကိုယ်ပြည်တွင်းပတ်စံနေလဲအများကြီးရမယ်လို့ကျွန်တော်သိနေတဲ့အတွက်ပြည်တွင်းရလိုအပ်ချက်တွေကိုကျွန်တော်တို့ကအခုဆွေးနွေးနေစေဖြစ်ပါတယ
်
ဒီမှာလေး area ကြီး၄ခုပေါ့လေ
ဟုတ်ကဲ့
တခုကတော့ကျွန်တော်တို့ကျန်းမာရေး၃ရက်ပတ်သက်တယ်ကျန်းမာရေးဝန်ထမ်းအင်အားနဲ့ပတ်သက်တယ်ဒီကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေနဲ့ပတ်သက်တယ်ပြီးတော့အခြေခံအဆောက်အအုံတွေနဲ့ပတ်သက်တယ်ဒီ၄ခုကိုတည့်ပြီးတော့ကျွန်တော်တို့စားပြီးတော့လုံနေပါပြီလုံတဲ့ခါမှလည်းအရင်တော့ပတ်စံမထည့်ဘူးခင်ဗျဟု
တ်ကဲ့
ဟိုပြောရတာတော့ sky is the limit ပေါ့လေဒါပေမဲ့ပတ်စံတကူမှမရှိဘူးအခုကတော့ costed plan ပေါ့လေဒီဥစ္စာကိုဒါလုံရင်ဘယ်လောက်ကုန်မလဲဟိုကလုံရင်ဘယ်လောက်ကုန်မလဲစားပြီးရင်အဲ့ဒါတော့အခုလောလောဆယ်လုံနေပါတယ်ခင်ဗျဟုတ
်ကဲ့
ပထမတစ်ကြိမ်ပြီးပြီးကျွန်တော်၄ကြိမ်ဆက်လုပ်ဖို့ရှိပါတယ
်ဟုတ်ကဲ့အဲ့တော့စောစောကဆရာပြောတဲ့လိုကျွန်တော်တို့ဟိုလူမှုဖူလုံရေးရဲ့ဟိုကာကွယ်စောင့်ရှောက်ပေးမှုကိုလွှမ်းခြုံနိုင်မှုပေါ့နော်အဲ့ဒါကဟိုတကယ် formal sector ဥမာအပြင်တမတော်သားတွေအစိုးရဝန်ထမ်းတွေဒီလောက်ပဲရှိခဲ့ရတာနေပြီးတော့အခုအပြင်ပမှာအခုရှိနေတဲ့ company ဝန်ထမ်းတွေရောဒါမှမဟုတ်တာမန်လက်လုပ်လက်စားတွေပါဟိုထဲ့ဝင်ပြီးတော့ပါဝင်လာနိုင်အောင်ဒါကျန်းမာရေးအာမခံလုပ်ငန်းပေါ့နော်အဲ့ဒါမျိုးကဘယ်တော့လောက်မှဖြစ်လာနိုင်မလဲအဲ့လိုစီမံဆရာဆိုတော့ဟိုပြောတဲ့စီမံချက်တွေဆွေးနွေးတဲ့အထက်မှာအဲ့လိုစီမံချက်တွေပါသလားခင်ဗျဟု
တ်ကဲ့လူမှုဖူလုံရေးကတော့အရင်တုန်းကတော့ကျွန်တော် formal sector ဝန်ထမ်းတွေပဲပေါ့အခုကတော့တို့ရဲ့မိသားစုတွေ
โอเคเ
นี่ยอสุยวนะอ้าล้นป่าเนี่ยเราก็สร้างไว้นี่บาเลยครับเฉชิ้นเนาะดูว่าลุโลไม่ได้ดูครับเพราะฉะนั้นดาอีอ่ะตลอดเลี้ยงเจียเปียเนี่ยพี่แล้วปัญญาชินนี่แหละหลุดได้อ้าล้นเนี่ยปัมมุกุญีมูแหละหลุดได้คือลุดตาเราก็แช่รอแช่นี่บา
โอเค
ปฐมาชินก็มีธาสุดิป่าลาออกหมดเอนโรลลุถ่าได้หลุดเนี่ยมีธาสุดิป่าลาออกลุดได้พี่รู้ชินเนาะจันเนี่ยวนันนี่อ้าล้นป่าลาออกด้วยเราลุดตําเราก็ตีตันตรุเวตรุว่าตรุตีตันลง
โอเคดีโลก็แล้วโหอะคุสุรุชินปมาพี่มาဟို public ကလုပ်ငန်းတွေကများလာပြီ
ဟိ
ုအလုတ်ကိုင်းခွင်လန်းဆိုတာလေဟိုကြာပန်းလုပ်မဲ့အစားလာကနေ company တွေကနေပြည့်ရဲ့ကိစ္စတွေရှိလာနေပြီဆိုတော့အဲ့လိုတခြားနိုင်ငံတွေမှာလို့ဒီလိုအလုပ်ငန်းတစ်ခုရပြီဆိုရင်ကျန်းမာရေးအတွက်တည်ထံဖယ်ထားပြီး company ကထဲဝင်ပေးတာတို့ဒါမှမဟုတ်လူကိုယ်တိုင်ကပဲ voluntarily ပေါ့နော်ဟိုဝယ်ထားတာတို့ဒါမျိုးတွေရာရောအဲ့ဒါမျိုးတွေလုပ်ဖို့အတွက်ကောဗမာနိုင်ငံမှာဘာအခက်အခဲရှိနေလဲခင်ဗျာ
လောလောဆယ်တော့အဲ့ဒီအစီအစဉ်တွေမလုပ်နိုင်သေးတာပေါ့အကဲကဲဆိုတာတဲ့ဒီစီစဉ်ဆောင်ရွက်ဖို့လိုပါတယ်ခုထိတော့ဒါဟိုဘာမှအဲ့ဒီဘက်ကကျွန်တော်သိသလောက်ဟိုအရွေးမရှိသေးဘူးပေါ့ဒီ National Health Plan အခုဆွေးနွေးပွဲတွေအခုကျွန်တော်တို့ပြန်သွားရင်ကို6ရက်စဲနေကျွန်တော်တို့ workshop တစ်ခုကျွန်တော်တို့ဆွေးနွေးပွဲတက်ကြရမှာပါအဲ့တော့အဲ့ဒီကနေပြီးတော့မှလမ်းကြောင်းလေးတွေပေါ်လာရင်တော့ဆရာပြောသလိုပဲကျွန်တော်လည်းသဘောတူတယ်ဒီကုမ္ပဏီတွေဘာတွေများလာပြီဖြစ်တဲ့အတွက်အဲ့ဒီဝန်ထမ်းတွေစီကနေပြီးတော့တနည်းတစ်ပုံထဲဝင်ငွေတွေနဲ့အဲ့ဒါတစ်ခုပေါ့နောက်တစ်ခုကကြတော့ကျွန်တော်နိုင်ငံတကာမှာကြတော့လေဟို sin tax လို့ခေါ်တဲ့ဒီဥပမာဆေးလိပ်တို့အရက်တို့အဲဒီကနေပြီးတော့မှဟို
ခုံ
ကောက်ကောက်တယ်ကောက်ပြီးတော့မှဒီဒါကျမကြီးထိခိုက်တဲ့ကိစ္စတွေကျမကြီးအတွက်ဖြစ်တဲ့အတွက်အဲ့ဒီအခွန်ကောက်တွေကိုလည်းပဲကျမကြီးအတုံးစိရမောင်ငွေတွေကိုတည်တန့်ထဲနိုင်ငံတော်ရဲ့ budget ထဲကိုအားလုံးအတွက်မဟုတ်ဖဲနဲ့ကိုပေါ့နော်ဥပမာလောလောဆယ်ဆိုတော့အခုမြန်မာနိုင်ငံမှာကျွန်တော်တယ်လီဖုန်းဟိုခေါ်ဆိုကားတွေရတဲ့အကောက်ခွန်တွေဆိုရင်ဒါကိုပညာရေးအတွက်တည်တံ့သုံးနေတာရှိနေပြီဆိုတော့အဲ့ဒီမျိုးလေးတော့ကျွန်တော်တို့ကျမကြီးဝန်ထမ်းတွေဘက်ကကျမကြီးဌာနဘက်ကဆိုတော့ကျွန်တော်တို့ကတော့အဲ့ဒီလမ်းကြောင်းတစ်ခုကိုလည်းကျွန်တော်တို့ ဟိုညှော်လင့်ပါတယ်ဒါလည်းဖြစ်လာနိုင်စရာအကြောင်းတစ်ခုလို့ထင်ပါတယ်ဘာလို့လဲဆိုတော့ဒီဗန္ဒရင်းရံမုံကိုရှာဖို့ကလိုတာဟိုနိုင်ငံတော်ဘတ်ဂျက်နဲ့ပဲဖြစ်မှာမဟုတ်
ဒီနိုင်ငံတော်ဘတ်ဂျက်နဲ့ကတော့ဘလိုနည်းနဲ့မှာတော့ဟိုအဆင်ပြေမယ်အရေးရှိလဲတည်တတ်နိုင်မယ်မထင်ဘူးခင်ဗျာအထူးသဖြင့်ပေါ့နော်ကျွန်တော်တို့ကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေအကြောင်းဆွေးနွေးပြီဆိုလို့ရှိရင်ကုသရေးနဲ့လက်တွေ့လုပ်နေတဲ့ကိစ္စလေးတွေကိုလည်းအဓိကအာရုံထားနေကြတယ်လို့ကျွန်တော်အနေနဲ့ရေပြူရသုံးသပ်ပါတယ်ခင်ဗျာအထူးသဖြင့်ဟိုမှာဆရာဝန်တွေမလောက်တာစေဝါမပြည့်စုံတာဒီအကြောင်းတွေကိုပဲတော်တော်များများအဓိကထားပြီးပြောနေကြတာကျွန်တော်တွေ့ရပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာအခြေခံကြတဲ့ဒီကျန်းမာရေးနဲ့ပတ်သက်တဲ့မူဝါဒစောင့်ရှောက်မှုမူဝါဒပြုပြင်ပြောင်းလဲမှုတစ်ခုလုံးကိုဟိုဆွေးနွေးနေတာဆရာတို့ရှိပေမဲ့ပြင်ပမှာဒီကိစ္စတွေကိုတခြားပညာရှင်တွေနဲ့ခေါ်ယူပြီးတော့တိုင်ပင်ဖို့အခုဆိုလို့ရှိရင်ဆရာတို့လည်းအခုဟိုကမ္ဘာပံကိုရောက်လာပြီးတော့ဒီကိစ္စမျိုးတွေဆွေးနွေးတယ်ဆိုတော့ဒါပြီးလို့ရှိရင်နောက်ပိုင်းမှာဒီလိုကြည်ကြည်ပြန့်ပြန့်တိုင်ပင်လာမယ်ဖိတ်ခေါ်လာမယ်အပိုင်းတွေရှိသလားခင်ဗျအထူးသဖြင့်ပေါ့နော်ကျန်းမာရေးဆိုတာကဆရာဝန်တွေကြီးပဲလုပ်လို့ရတဲ့ကိစ္စမဟုတ်ဘူးလေစီမံကိန်းနဲ့ပတ်သက်တဲ့ဟိုကျွမ်းကျင်တဲ့လူတွေလည်းလုပ်တယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာတို့အနေနဲ့ဟိုနောက်ထပ်ဟိုဆရာတို့ရဲ့ညွှန်မှန်းချက်ကလေးကိုတစ်ချက်လေးရှင်းပြပေးပါဦး
ရှိပါတယ်ခင်ဗျကျွန်တော်တို့ဒါတွေကနိုင်ငံတကာပံ့ပိုးမှုနေတဲ့ဆိုကမ္ဘာပံကမ္ဘာကျန်းမာရေးဖွဲ့ UNICEF UNFPA ပြီးတော့ကျွန်တော် 3MDG စသဖြင့်နောက်ပြီးတော့ JICA ကနေပြီးတော့ပံ့ပိုးတာတွေလည်းအများကြီးရှိပါတယ်ဒါကပြပပါ
ဟုတ်က
ဲ့ပြည်တွင်းအနေနဲ့ကတော့ကျွန်တော်တို့ကစဉ်းစားရမှာခုနဆရာပြောသလိုပဲကုသရေးပိုင်းနေမှာလေပြည်သူ့ကျန်းမာရေးလုပ်ငန်းတွေလည်းကျွန်တော်အများကြီးစဉ်းစားရမှာပ
ါ
စဉ်းစားတဲ့အခါကျတော့ကျွန်တော်တို့လူဦးရေရဲ့80ရာခိုင်နှုန်းကကြီးလက်ဒေတာတွေဖြစ်တယ
်
ပြီးတော့ခက်ခဲတဲ့ဒေတာတွေအတွက်လည်းကျွန်တော်တို့အများကြီးစဉ်းစားတယ်ပြီးတော့ conflict area တွေအတွက်လည်းစဉ်းစားပါတယ
်
ဒါနဲ့ပတ်သက်ပြီးသူသွင်းခက်ခဲတဲ့ဒေတာတွေမှာတော့ကျွန်တော်တို့ဆရာဝန်တွေကိုအမှတ်လျှော့ခေါ်တယ်သူနာပြုဆရာမတွေကိုအမှတ်လျှော့ခေါ်တယ်ကြီးလက်ကျန်းမာရေးမှုတွေကိုလည်းအမှတ်လျှော့ခေါ်တယ်ဒါမျိုးတွေလည်းကျွန်တော်လုပ်နေပါတယ် conflict area မှာကြတော့သွားရတာနည်းနည်းခက်ပါတယ်အဲ့တော့ဒီအစိုးရအနေနဲ့ဒီ ethnic health organization လို့ခေါ်တဲ့အဖွဲ့အစည်းနဲ့လည်းစတင်ပြီးတော့ပူးပေါင်းဆောင်ရွက်နေတာတွေရှိနေပါပြီခဲ့အဲ့တော့ဒါလေးတွေကတော့ကျွန်တော်တို့ကောင်းတဲ့ဘက်ကိုကျွန်တော်တို့သွားနေတဲ့အရွေ့တွေလို့ပဲကျွန်တော်တို့ကနားလည်ထားပါတယ
်ဟုတ်ကဲ့ဆရာဟုတ်ပါရောဗာတခြားပ
ါအဒီဆရာမင်းရဲ့မူဝါဒအနေနဲ့ပတ်သက်လို့မြန်မာဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းဒါဟိုမူဝါဒတွေစာတမ်းတွေထွက်ပြီးထားပြီးဖြစ်ပါတယ်အဲ့ဒီပေါ်လေအခြေခံပြီးတော့ကျွန်တော်တို့ကဆွေးနွေးစဉ်းစားကြတာတွေရှိပါတယ်ခင်ဗျအဲ့တော့ဟိုနောက်တစ်ချက်ကကြတော့အစဉ်အဆက်အားဖြင့်ဟိုဆိုရှယ်လစ်ခေတ်ကလေးရောအခုဒီဘက်မှာဘတ်ဂျက်တိုးလာရင်တဲ့အချိန်မှာပဲဖြစ်ဖြစ်အများစုကဆရာပြောသလိုပဲဒီ tertiary hospital တွေပေါ့ဆေးရုံကြီးတွေမြို့ကြီးကဆေးရုံတွေအတွက်ပဲဇောင်းပေးတာများနေတယ်အဲ့ဒီမှာလဲဟိုဆေးဝါးတွေဝယ်တဲ့အပြင်အဆောက်အုံစောက်တာတွေလိုတော့လဲလိုတာပေါ့လေဒါပေမဲ့ဆေးရုံကြီးတွေစောက်တာပစ္စည်းအသစ်ကြီးတွေအကောင်းကြီးတွေဝယ်တာများနေပြီးတော့တကယ်တမ်းကကြတော့လိုအပ်တာမြို့နယ်အခြေခံတဲ့ဒီ
primary
health care ပါအခြေခံစောင့်ရှောက်မှုအဲ့တော့မြို့နယ်ဆေးရုံတွေနောက်တစ်ခါသူ့လက်အောက်မှာရှိတဲ့ဒီတိုက်နယ်ဆေးရုံတွေကျမ ਈ ဌာနတွေပေါ့အဲ့ဒီမှာဖြစ်တင်းဖို့အဲ့ဒီမှာစေဝါရောလူအင်အားရောနောက်တစ်ခုကကျတော့အဲ့ဒီညွန့်နယ်တွေအထူးသဖြင့်ဒီအစုံဖြစ်တဲ့ဒီတိုက်နယ်စေုံတွေမှာကျွန်တော်ဆရာဝန်တွေရောက်ဖို့ရောက်ရင်လည်းသူတို့နေပြောအောင်ဟိုဖန်တီးပေးဖို့ပေါ့ဆိုတော့လစာတော့ဒါကျွန်တော်တို့အစိုးရဝန်ထမ်းတွေဖြစ်တဲ့အတွက်တခြားအစိုးရယာရှိတွေနဲ့ဒန်းတူအခြေခံလစာတူတယ်ဆိုပေမဲ့လည်းကြံတဲ့ပံ့ပိုးမှုပေါ့ဥပမာနေထိုင်စရာအိမ်လိုမျိုးဟိုသွားလာရေးအတွက်အဲဓာစီဘိုးပဲဖြစ်ဖြစ်ဖြည်းစည်းပဲဖြစ်ဖြစ်ဆိုတော့အဲ့ဒါမျိုးတွေနဲ့
ချက်ပြီးတော့ချင်းစစ်ကြပါရစေဟု
တ်ကဲ့
အဲ့တော့ကျွန်တော်တို့ကလည်းအချိန်တစ်လောက်ပဲရတယ်ဆိုတော့ဒီကိစ္စကိုလာပြီးတော့ရှင်းပြပေးတဲ့အတွက်ဆရာဦးတန်းဝင်းရောဆရာဦးဆန်းရွှေဝင်းရောကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးပါတယ်ချင်းစစ်ပါ
တယ်ဟုတ်ကဲ့ကျေးဇူးပါ